အခုထိုင်းနိုင်ငံမှာလူသက်မှုနဲ့သေတံစီရင်ခံထားရတဲ့မြန်မာလူငယ်2ဦးရဲ့အယူခံအခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သဘာဝလူငယ်2ဦးကိုလူသက်မှုနဲ့သေတံချမှတ်ထားတဲ့အမှုမှာအယူခံခြေပခွင့်ပေးထားတဲ့တတ်မှတ်ရကိုကျော်လွန်သွားပြီဖြစ်ပါတယ်။တရားခံအကျိုးဆောင်ရှေ့နေတွေကတရားလူဘက်ကအားနည်းချက်တွေကိုထောက်ပြပြီးအယူခံလွှာတင်ခဲ့တာကို၉ချိန်မြောက်စစ်ဆေးခဲ့ပြီးတဲ့နောက်အစိုးရရှေ့နေတွေဘက်ကခြေပခွင့်ပေးထားတဲ့ရက်မှခိုင်လုံတဲ့တင်ပြချက်မျိုးတင်ပြပေးနိုင်ခြင်းမရှိခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။လက်ကျောလူသတ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမား2ဦးကိုတေတံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှေ့နေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှေ့နေတွေဘက်ကခြေပချက်တွေပို့ခဲ့တာဟာအခုဆိုရင်6ချိန်ရှိခဲ့ပါပြီဒါပေမဲ့ကျင်းနဲ့လောက်တဲ့ခြေပချက်တွေမရတဲ့အတွက်အယူခံတရားရုံးကနေနိုဝင်ဘာလ10ရက်နေ့ကိုနောက်ဆုံးထားခြေပခွင့်ပေးဖို့ဆုံးဖြတ်ထားပေမဲ့အစိုးရရှေ့နေတွေဘက်ကနောက်ဆုံးအချိန်ထိတင်ပြနိုင်ခြင်းမရှိခဲ့ဘူးဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်။ရုံးအချိန်ဖြစ်တဲ့ညနေ 9:00 ထိမှာထိုင်းအစိုးရရှေ့နေဘက်ကဒီနောက်ဆုံးဒီအယူခံနဲ့ပတ်သက်တဲ့ဆောင်လိုက်တဲ့သူတို့ဘက်ကတရားမတိစာကိုမတင်နိုင်ခဲ့ဘူး။
အခုလိုမျိုးအစိုးရရှေ့နေတွေဘက်ကနေအယူခံတရားရုံးရဲ့သတ်မှတ်ချက်မှာခြေပချက်တွေမတင်ပြနိုင်တဲ့အတွက်အယူခံတရားရုံးအနေနဲ့ဘယ်လိုမျိုးရှေ့ဆက်ဆောင်ရွက်နေပါသလဲလို့မေးတဲ့အခါမှာတော့ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ်
။မတင်နိုင်တော့တရားသူကြီးအနေနဲ့ကအဲ့ဒီတရားရုံးရဲ့အခြားနေရာတွေမှာတရားရုံးရဲ့အခြားနေရာတွေမှာအစိုးရရှေ့နေနေနဲ့တင်ရတာရှိသလားဆိုတာကိုဒီနေ့ဆွေးနွေးမယ်တဲ့။တကယ်လို့မရှိဘူးဆိုရင်အယူခံတရားရုံးအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းမှာရှိတဲ့အမတ်ရှိအစိုးရရှိနေရုံကိုလှမ်းကြောင်းကြပြီးတော့ရှေ့ဘက်ထက်မှာကြောင်းကြပြီးတော့အဲ့ဒီဆောက်လက်တဲ့တင်မှုတက်ကိုဒီကြေးကြောင်းကြမယ်ဆိုတာကိုအမိန့်ချလိုက်ပါတယ်။ဒီ High Court တို့ဒီအချင်းချင်းတရားရုံးတွေကပန်ကန်တိကျစွာဆုံးဖြတ်တတ်တယ်။အဲ့ဒီခါမှာတရားရုံးမှာတစ်ဖက်ဖက်ကနေလိုအပ်တာမျိုးနဲ့သူကအမိန့်မချခြင်းသူတို့ကြိုက်ရအမိန့်ချမှာပဲ။ဒါပေမဲ့အားလုံးပြည့်စုံနေခြင်းနဲ့ပေါ့ဟိုတို့အငယ်တို့ဘက်ကရောအစိုးရရှိနေဘက်ကရောဆက်ရဆရာနေပြည့်စုံနေခြင်းနဲ့ဆက်တပေါ်မျိုးပဲ။
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခံအကျိုးဆောင်ရှေ့နေတွေရဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်ပြန်လည်ခြေပတ်နိုင်ဖို့အရေးအစိုးရရှေ့နေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တောင်းခံနေခဲ့တာ6ချိန်ရှိသွားပြီဖြစ်တယ်လို့အယူခံတရားရုံးကခြေပတ်ခွင့်အခွင့်အရေးပေးတဲ့နောက်ဆုံးရက်လည်းကျော်လွန်သွားခဲ့ပြီဖြစ်ပါတယ်မြန်မာရှေ့ပြောင်းလို့သမားခံမှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံထားရတဲ့မြန်မာလူငယ်2ဦးကိုတော့တနှစ်ကျော်ကြာကောစမွေအချင်းထောင်မှာဖမ်းဆီးထားပြီးကောစမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်သေတံပေးခဲ့ပြီးဗန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။